ိုင်းမြန်မာနယ်စပ်မြောက်နေမြို့ကို KNL မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကထိ ंछ ုပ်ထားပြီလို့ကျွန်တော်တို့ကကြေညာချိန်မှာပဲနယ်စပ်နီးမှာပိုဆိုးဝါးလာနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအာဆီယံပူးတွဲကြေညာချက်ထုတ်ပြန်မှုလိုအပ်ကြောင်းထိုင်းနိုင်ငံသားဝင်ကြီးပရန်ပီကပြောလိုက်ပါတယ်။ဘန်ကောက်မြို့တော်မှာထိုင်းနိုင်ငံသားဝင်ကြီးနဲ့ဗီယက်နမ်နိုင်ငံသားဝင်ကြီးတွေတွေ့ဆုံချိန်မှာအဲ့လိုတောင်းဆိုခဲ့တာလို့ထိုင်းနေရှင်သတင်းကဆိုပါတယ်။မြန်မာအရေးအတွက်ငြိမ်းချမ်းပြီးအားလုံးလက်ခံတဲ့နိလန်းနေနဲ့အာဆီယံဘုံသဘောတူညီချက်တိုင်းဖြစ်ရှိနိုင်ဖို့ပြောပါတယ်။ထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ပရန်ပီဟာပြည်ပကတွေဖြစ်နေတဲ့နေဆက်နဲ့အနည်းဆုံးဖြစ်တဲ့မဲဆောက်မျိုးကိုလည်းတွားဖို့ရှိနေပါတယ်။နေဆက်တစ်ဖက်မြန်မာဘက်ခြမ်းကမြောက်ဒီမှာတော့ရက်ဆက်တိုက်ပွဲတွေပွားပြီးနောက်မှာစစ်ကောင်စီရဲ့လက်ကျန်မျိုးဆောင်တပ်ဖြစ်တဲ့ချီလင်တရင်ခလာရ205တပ်စခန်းကို KLN နေနဲ့ပူးပေါင်းတပ်ဖွဲ့တွေကခြေသာပြင်းကသိမ်းပိုက်ခဲ့တာပါ။မြန်မာစစ်သား200လောက်ထိုင်းနိုင်ငံနိုင်ငံနေဆက်ကိုရောက်နေကြောင်းကို KLN မျိုးသားအစည်းအဝေးပြောရေးဆိုခွင့်ရှိသူပရိုဆော့တာနီကလည်း AB တရင်ကိုအတည်ပြုထားပါတယ်။မြဝရီခြေဆက်ကရင်နဲ့နှက်ကင်အဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအဝေးညီညာရေးကောင်စီအဖွဲ့ဝင်တဦးရဲ့ AB တရင်ကိုပြောဆိုချက်မှာတော့ကရင်နေကြားဆောင်တပ်ဖြစ်ကနေကရင်မျိုးသားတပ်မတော်ဖြစ်သီးခြားပြောင်းလဲရပ်တည်လာခဲ့တဲ့အဖွဲ့ကလက်ရှိမှာ KNG ပူးပေါင်းတော်လှန်ရေးအင်အားစုတွေနဲ့မြန်မာစစ်တပ်ကြားစစ်ဆင်နှဲမှအဓိကခန့်ကန်တာပါဝင်နေတယ်လို့ပြောထားပါတယ်ခင်ဗျာ။